အာရှပစိဖိတ်ဒေသကနယ်မြေပိုင်နဲ့အငင်းပွားမှုတွေဟာပြစ်ပကတ်တွေကို UTP ပြန့်နှံ့လာမှာစိုးရိမ်မိတဲ့အကြောင်းအမေရိကန်ကာကွယ်ဝန်ကြီးလီယွန်ပနာဒါကပြောလိုက်ပါတယ်။တင်းတစ်ပတ်ကြာဒေသတွင်းခီးစဉ်အစအဖြစ်ဂျပန်နိုင်ငံတိုကျိုမြို့ကိုတင်းငွေနေကရောက်မလာခင်မှာပဲကာကွယ်ဝန်ကြီးကသတင်းတောက်တွေကိုပြောလိုက်တာပါ။အရှေ့တရုတ်ပင်လယ်ပြင်ကသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းနဲ့ရင်းနဲ့ပတ်သက်လို့မချိမနဲ့ဖြစ်နေကြသူတရုတ်နိုင်ငံသားတွေရဲ့ဆန္ဒပြပွဲတွေလည်းတင်းငွေနေကတရုတ်နိုင်ငံနေရာတော်များများမှာဆက်လက်ပေါ်ပေါက်နေတာဖြစ်ပါတယ်။ပုဂ္ဂလိကပိုင်ရှင်တယောက်ထံကနေကျွန်းစုကိုဝယ်ယူလိုက်တဲ့အကြောင်းဂျပန်နိုင်ငံကကြေညာခဲ့တဲ့ပြီးခဲ့တဲ့အင်္ဂါနေ့ကစလို့ဆန္ဒပြပွဲတွေဇက်တိုက်ပေါ်ပေါက်နေတာပါတရုတ်နိုင်ငံကဒါအိုယူလို့ခေါ်ပြီးဂျပန်နိုင်ငံကဆန်ကာကုလို့ခေါ်တဲ့လူသူမနေတဲ့ကျွန်းတွေရှိရာရေပြင်ကိုမကြသေးရင်ကပဲတရုတ်နိုင်ငံကထောက်လှမ်းရင်းတင်မော6ဆင်းဆေးလွတ်လိုက်ပြီးတဲ့နောက်တင်းမာမှုတွေလည်းကြီးထွားလာနေတာဖြစ်ပါတယ်အမေရိကန်ကာကွယ်ဝန်ကြီးကတော့တစ်ဖက်နဲ့တစ်ဖက်ရန်စတဲ့ပြုမှုမျိုးတွေကိုရှောင်ကျဉ်ကြဖို့တိုက်တွန်းခဲ့တာပါပြဿနာနဲ့ပတ်သက်လို့လည်းအရှိတော်အရှာနိုင်ငံများအသင်းအာဆီယံနဲ့ဆွေးနွေးမှုတွေလုပ်ဆောင်ဖို့တရုတ်နိုင်ငံကိုတိုက်တွန်းသွားမယ်လို့လည်းဝန်ကြီးပနတာကပြောဆိုသွားတာဖြစ်ပါတယ်